မေရိကန်ပြည်တော်စုမစ္စရီပြည်နယ်ခြေဆိုင်ပရဟိတကူညီအဖွဲ့ Convoy of Hope ဟာမြန်မာနိုင်ငံကရေဘေးတင့်ပြည်သူတွေကိုကူညီဖို့ဒီကနေ့မြန်မာနိုင်ငံကိုရောက်လာမှာပါရေအစားအစာဆေးဝါးနဲ့တခြားရေပေါ်ကူညီတွေကိုဒေသခံလူမှုရေးကူညီတဲ့အဖွဲ့အစည်းနဲ့လက်တွဲပြီးတော့လုပ်သွားမယ်လို့ပြောခွင့်ရအဖွဲ့ Jeff နေနေက VOE ကိုပြောပါတယ်ဒီအကြောင်းကိုစောင့်နေလိုက်ရှင်းပြပါလိမ့်မယ
်မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့ရေကြီးမှုတွေကြောင့်လူတသိန်းခွဲလောက်ဘေးဒုက္ခရောက်ခဲ့ပြီးစနေဦးတည်ဆုံးခဲ့တယ်လို့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပြီးဒီရေကြီးရေရှမ်းမှုတွေကြောင့်တနင်္ဂနွေလုံးအတိုင်းအတာနဲ့လေယာဆက်ခင်းဧက9သိန်းကျော်ရေမြုပ်ခဲ့တယ်လို့ဧက3သိန်းကျော်ပျက်စီးမှုရှိနေတယ်လို့လေယာဆက်ပြောရေးနဲ့စင်မြောင်းဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုနေကြမှာပဲ Convoy of Hope မျော်လင့်ချက်ရင်နန်းလို့အမည်ပေးထားတဲ့အဖွဲ့ကအကူအညီပေးဖို့မြန်မာနိုင်ငံကိုတွားရောက်တာဖြစ်ပါတယ်ဒီအဖွဲ့ကကိုယ်စားလှယ်နဲ့ဦးဟာမြန်မာနိုင်ငံရန်ကုန်နိုင်ငံကလေးစိတ်ကိုဒီကနေ့ရောက်ရှိမှာဖြစ်ပြီးရေပိတံခံရတဲ့ဒေသတွေကိုတွားရောက်ပြီးအရေးပေါ်လိုအပ်တဲ့အကူအညီတွေပေးတော့မှာဖြစ်တယ်လို့ Convoy of Hope အဖွဲ့ရဲ့ပြောခွင့်ရ Jeff နေနေက VOE ကိုပြောပါတယ
် They'll journey out to where some of the flooding is taking place just to get eyes on that what they're going to do is buy food
ဒါလို့အကူအညီတွေလိုအပ်နေတယ်ဆိုတာကိုသိရှိနိုင်ရေးအတွက်ရေကြီးရှမ်းဖြစ်နေတဲ့ဒေသကလူတွေအားလုံးကိုသူတို့တွားရောက်လေ့လာကြမှာဖြစ်ပါတယ်အဲဒီကမှတစင်ရေပေးသင့်မြူတွေအတွက်လိုအပ်တဲ့အစားအသောက်ရင်းနဲ့အခြားအရေးပေါ်ပစ္စည်းတွေကိုအနည်းဆက်ဆုံးဝယ်လို့ရတဲ့နေရာတွေမှာဝယ်ပြီးပြန်ပြူးပေးမှာဖြစ်ပါတယ်။ဒီနည်းနဲ့တကယ်အကူအညီလိုအပ်နေသူတွေလက်ထဲကိုအကူအညီတွေတိုက်ရိုက်အမြန်ဆုံးပေးနိုင်မှာဖြစ်ပါတယ်။တကယ်လို့အဲ့ဒီအကူအညီတွေကိုကျွန်တော်တို့အမေရိကန်ကနေပို့ပေးမယ်ဆိုရင်ဈေးထောင်ပြီးအချိန်ပိုကြာနိုင်ပါတယ
် Convoy of Hope အဖွဲ့ဟာအရင်ကလည်းတဘာဝဘေးဒဏ်တင်တဲ့မြန်မာပြည်သူတွေထံနှစ်ကြိမ်တွားရောက်ကူညီပေးခဲ့ဘူးပြီးဖြစ်တာကြောင့်ဒါဟာသုံးကြိမ်မြောက်တွားရောက်တာလည်းဖြစ်ပါတယ်အခုတစ်ခေါက်မှတွားခင်မှာလည်းမြန်မာနိုင်ငံအတွင်းကပြည်내တိုင်းဒေသကြီး၅ခုလောက်မှာလက်တရောဆိုးဝါးစွာဖြစ်ပေါ်နေတဲ့မိုးတဲရေကြီးမှုတွေကြောင့်ဘေးဒုက္ခရောက်နေသူတွေရဲ့အခြေအနေတွေဘယ်နေရာတွေကရေဘေးဒဏ်အဆိုးဝါးဆုံးခံနေရတယ်ဆိုတာတွေကိုဒေသခံမိတ်ဆက်အဖွဲ့အစည်းတွေနဲ့ကြိုတင်ညှိနှိုင်းမှုတွေပြုလုပ်ပြီးမှအခုလိုတွားရောက်တာဖြစ်ပါတယ်Convoy of Hope အဖွဲ့ကကိုယ်စားလှယ်နှုတ်ဟာရန်ကုန်လေစိတ်ကိုရောက်တာနဲ့အဲ့ဒီဒေသကမိဖက်အဖွဲ့အစည်းတွေနဲ့နောက်ထပ်အသေးစိတ်ဆွေးနွေးမှုတွေပြုလုပ်ပြီးရေပိတံခံနေရတဲ့ဒေသတွေကိုချက်ချင်းတွားရောက်ကြမှာဖြစ်ပါတယ်။သူတို့အနေနဲ့မြန်မာနိုင်ငံထဲမှာသတင်းတစ်ပတ်လောက်ကြာမယ်လို့ Jeff နေနေကပြောပါလဲ
။ They're going to be in Myanmar for approximately a week and they'll get what we do is we get things started we work with the local partners that we have
သူတို့ဟာမြန်မာနိုင်ငံထဲမှာခံမှန်းကြီးအဖြစ်တပတ်လောက်ကြာမှာပါသူတို့ဟာဒေသခံအဖွဲ့အစည်းတွေကချိုးတင်ဖွဲ့စည်းပေးထားတဲ့ပရဟိတအဖွဲ့တွေနဲ့ပူးပေါင်းပြီးပစ္စည်းတွေကိုလိုက်ဝေပေးမှာပါအဲ့လိုပထမအဆင့်အကူအညီတွေပေးပြီးကျွန်တော်တို့အဖွဲ့ကလူတွေကလည်းကျေနပ်လောက်တဲ့အဆင့်ကိုရောက်ပြီးဆိုရင်အဲ့ဒီဒီအဖွဲ့ဟာအိန္ဒိယနိုင်ငံမှာရေဘေးဒဏ်အဆိုးရွားဆုံးခံနေရတဲ့ကလလာပြည်နယ်ကိုခီးဆက်ကြမှာပါ
။ဒါပေမဲ့လည်းမြန်မာနိုင်ငံကိုသွားတဲ့သူတွေအနေနဲ့ကိုနဲ့တူငွေသားအကန့်အသတ်နဲ့သာတည်ဆောင်သွားခွင့်ရှိတာကြောင့်နောက်ထပ်လိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေထပ်ပြီးဖြန့်ဖြူးနိုင်အောင်အမေရိကန်ကရုံးချုပ်ကနေငွေထပ်လွှဲပေးရမယ်လို့လည်း Jeff Nene ကပြောပါတယ
်။ So that's what they're prepared to take in with them is that 20,000 to kind of kickstart things.
ဒီရောက်ကိုဒေါ်လာ1000စီပဲတည်ခွင့်ရတာကြောင့်လုပ်ငန်းတွေစတင်လည်ပတ်နိုင်အောင်နှစ်ယောက်ပေါင်း2000ပဲတည်သွားနိုင်ကြပါတယ်။နောက်ထပ်လိုအပ်မဲ့ငွေတွေကိုကျွန်တော်တို့စီကနေထပ်လွှဲပေးမှာပါ
။သူတို့အဖွဲ့ဟာအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုံ့ဆော်ပေးတဲ့အဖွဲ့မဟုတ်ပဲဘေးဒုက္ခတင်နေတဲ့ပြည်သူတွေလိုအပ်နေတဲ့အရေးပေါ်ဆေးဝါးနဲ့စားသောက်ကုန်ပစ္စည်းတွေကိုကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့ဖြစ်ပါတယ်။ Convoy of Hope အဖွဲ့အနေနဲ့အခုလိုတဘာဝဘေးဒဏ်တင်သူတွေအတွက်အရေးပေါ်လိုအပ်တဲ့အကူအညီတွေထောက်ပံ့ပေးတာအပြင်အားလားချွတ်တဲ့နေတဲ့ကလေးငယ်တွေကိုစာတင်ကျောင်းတွေကဆင်အစာကျွေးတဲ့အစီအစဉ်ကိုနိုင်ငံပေါင်း17နိုင်ငံမှာလှုပ်ဆောင်နေပြီးနိုင်ငံတော်များများမှလည်းအမျိုးသမီးများရဲ့လုပ်ပိုင်ခွင့်အာဏာပုံမိုရရှိစေရေးအမျိုးသမီးတွေကိုယ်ပိုင်စီးပွားလုပ်ငန်းတွေစတင်လှုပ်ဆောင်နိုင်အောင်အသက်မွေးဝမ်းကြောင်းမှုပညာသင်ကြားပေးတာရဲသမားတွေအနေနဲ့စိုက်ပျိုးသီးနှံတွေအထွက်ထိုးအောင်ဘလို့အကောင်းဆုံးလှုပ်ဆောင်တဲ့နယ်ဗေသီးနယ်တွေကသူတို့အတွက်တွက်ချေကြိုက်တယ်ဆိုတဲ့သင်တန်းတွေလည်းပို့ချပေးနေတယ်လို့ Jeff Nene ကပြောပါတယ်ရည်ရွယ်တင်ပြည်သူတွေအတွက်နိုင်ငံတကာအစိုးရတွေကမြန်မာနိုင်ငံကိုအကူအညီပေးနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုဒေသအသီးသီးနဲ့နိုင်ငံတကာမှာရောက်နေကြတဲ့မြန်မာမိသားစုတွေကလည်းနှိစက်ရလူမှုရေးအဖွဲ့အစည်းတွေကတဆင့်ရေးပေးတင်ပြည်သူတွေအတွက်အလူငွေတွေနဲ့တခြားလိုအပ်တဲ့အကူအညီတွေပံ့ပိုးပေးနေတာတွေလည်းရှိနေပါတယ်ခင်ဗျာ